ုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Strachner Bugner ဟာမြန်မာနိုင်ငံကိုတောရောက်နိုင်ဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပံ့ပိုးမှုနဲ့ဆက်ပြီးစ조사နေတယ်လို့အတွင်းမှုချုပ်ယုံပြောခွင့်ရ Stephen Dujarric ကကျတဲ့ပရိနေကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်
With support from the Security Council, Ms. Strachner Bugner will continue her efforts to visit Myanmar. She
hopes that the Myanmar military will be able to provide support to the Myanmar military. Ms. Strachner Bugner ga Myanmar nangan de toa yauk nai mu twet set pi chou sa ni ba de. Tu ko Myanmar sit tak ga nangan twin win yauk khwin yo. Tamara u win myet ne nangan do atain min gan pauk ko Dawn San Suu Kyi pa win a phan si khan ni ya de khaung saung twin ne ba twet kwin pyu me lo tu ga myo len tha chang pyo twa da ba. Da pyin Myanmar nangan democracy lan chang mo pyan yauk pi ငင်းချမ်းတည်ငြိမ်စေဖို့အတွက်မြန်မာစစ်တပ်နဲ့ပြန်ဆွေးနွေးဖို့အသင့်ပြန်ထားတယ်လို့မြန်မာနိုင်ငံကိုအချိန်မရသူတွားရောက်ဖို့အတွက်အသင့်ဖြစ်နေတယ်လို့လည်းပြောပါတယ်။မစ်ဘူဂနာဟာဒီသတင်းပတ်ထဲမှာအာရှဒေသကိုခီးတွားရောက်မှာဖြစ်ကြောင်းလည်းပြောပါတယ်။သူခီးစင်မှာပထမဆုံးထိုင်းနိုင်ငံကိုတွားရောက်တဲ့အခါဘန်ကောက်မှာထိုင်းအာဏာပိုင်တွေဒေသဆိုင်ရာကုလသမဂ္ဂအရာရှိတွေနဲ့ဘန်ကောက်မှာရှိတဲ့မြန်မာနိုင်ငံဆိုင်ရာတန်ယုံတွေကတန်အမတ်တွေနဲ့တွေ့ဆုံဖို့ရှိကြောင်းလည်းပြောပါတယ်။ဒါ့အပြင်မြန်မာနိုင်ငံငင်းချမ်းမှုနဲ့တည်ငြိမ်မှုပြန်ပြီးရစေဖို့အတွက်ဒေသရင်းနိုင်ငံတွေရဲ့အခမ်းကဏ္ဍအရေးပါတယ်လို့အင်းနီးချင်းနိုင်ငံတွေညီညီညွတ်ညွတ်နဲ့စ조사ဖြေရှင်းဖို့လိုအပ်နေကြောင်းမစ်ဘူဂနာကထပ်တလဲလဲထောက်ပြပြောဆိုနေတယ်လို့သူ့အနေနဲ့ဆက်ပြီးပံ့ပိုးပေးနေမှာဖြစ်ကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံအရှေ့မြောက်ပိုင်းကရှမ်းပြည်နယ်နဲ့အရှေ့တောင်ပိုင်းကကရင်ပြည်နယ်နဲ့ပဲခူးတိုင်းတွေမှာမြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုအပါအဝင်အကြီးအကျယ်ထိုးစစ်ဆင်နေမှုတွေကြောင့်ဒေသခံထောင်နဲ့ချီပြီးတော့အိုးရင်ဆန့်ခွာထွက်ပြေးနေရကြောင်းနဲ့အဲ့ဒီဒေသတွေမှာအကြမ်းဖက်မှုတွေတိုးလာတဲ့အတွက်လူသားချင်းစာနာမှုဆန္ဒထိခိုက်မှုတွေရှိနေတယ်လို့မြန်မာနိုင်ငံထဲမှာရှိတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကသတိပေးနေတယ်လို့လည်းပြောပါတယ်